ရွန်ဂျာတတန်းကျော်ရဲ့ဝင်တော့ဝင်ဖို့တံကိုဘင်္ဂလားဒေ့ရှ်နိုင်ငံတနနိုင်ငံတွေကပဲခံမနေသင့်ဘူးဆိုပြီးတော့ကုလသမဂ္ဂတာဝန်ရှိသူတဦးကတင်းလာနေမှာပြောဆိုပါတယ်။ရွန်ဂျာဒုက္ခသည်တွေကိုကျူးမွေးနေရတဲ့အခက်အခဲတွေကိုကုလသမဂ္ဂဘက်ကရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ဒီလူခွင့်ရင်းနဲ့အလွန်မင်းစည်းရဲမွေးတဲ့မူဆိုင်ရာထူးတန်တဲ့မန်အော်လီဗာဒီရှူတာကသူ့ရဲ့စနစ်ရဲ့ကြာဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာခုလိုပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာအတိုင်ဝမ်ကဒုက္ခသည်တွေကိုပံ့ပိုးနေတာအတော်ကြီးကိုမလုံလောက်ဘူးလို့လည်းသူကပြောပါတယ်။ဒီဒုက္ခသည်တွေအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း186တန်းလိုပေမဲ့18ရာခိုင်နှုန်းပဲရရှိထားပြီးတော့ကဲ့ရဲ့ပြစ်တင်စရာဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီအခြေအနေကကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေအနည်းငယ်ရှိလာတယ်လို့သူကပြောပါတယ်။နိုင်ငံတကာပံ့ပိုးမှုနည်းတာကြောင့်ဒုက္ခသည်တစ်ယောက်ကတစ်လကို12ဒေါ်လာပံ့ပိုးရကနေပြီးတော့10ဒေါ်လာစီအထက်ကိုရှော့ချခဲ့ရပြီးတော့ဂျွန်လာတက်နေကဆက်ပြီးတော့10ဒေါ်လာကိုထပ်ပြီးတော့ရှော့ချရတော့မှာဖြစ်ပါတယ်။အစားတောက်တူရဲ့ကုန်စည်နှုန်းဒီနှစ်800ကျပ်နှုန်းတက်တဲ့အချိန်မှာဒုက္ခသည်စခန်းကကလေးတွေဟာအာဟာရချို့တက်လာကြတယ်လို့အသေးပေရတဲ့ကြောင်းမစ္စတာတီရှူတာကပြောပါတယ်။လောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံနဲ့အတူဒုက္ခသည်တွေကိုစမ်းသပ်စီမံချက်အဖြစ်ပြန်ပို့ဖို့လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့လည်းဝန်ကြီးချုပ်ရှိတ်ဟာစီနာကပြောထားပါတယ်။အစာဖွဲကတိုက်ခိုက်မှုပေါ်မှာမြန်မာစစ်တပ်ကပြန်လည်တုံ့ပြန်ဆစ်ဆင်ရေးဆင်နွှဲခဲ့တာကြောင့်ရိုဟင်ဂျာ9သိန်းကျော်ဟာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို2019ခုနှစ်နှောင်းပိုင်းမှာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။